ဟုတ်ကဲ့သမားတော်ကြီးဒေါက်တာမြို့မယောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုမလိုက်ဖက်တဲ့ပြဿနာကိုပြောရမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးအုံနောက်မှတ်ဉာဏ်ထိခိုက်တာကိုအဓိကပြောခဲ့ပါတယ်ဆရာဒီတစ်ပတ်တော့ဆရာကြီးဒီအုံနောက်ပြဿနာအတွက်အပြင်အရက်သောက်တာအတွက်အမြင်မှားနေတာတွေနဲ့နောက်ထပ်ထိခိုက်စေနိုင်တာတွေကိုပြောမှာမို့ဒီအမြင်မှားနေမှုကနေစပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော်လူနာတွေတချို့ပြည်တော်တွေကပြောတာအရက်တောက်ရင်မှတ်ဉဏ်ကောင်းတယ်အရက်တောက်ရင်နှလုံးကောင်းတယ်ဆိုပြီးတော့သူတို့ကအကြောင်းပြချက်တွေရှိတာပေါ့ကျွန်တော်ကဒီမှာ scientific သူတို့နဲ့ကျွန်တော်ပြန်ပြီးတော့တို့ထောက်ပြတာကတော့အခုထိကျွန်တော်ဒီကဒီ research တွေစဒီစာတွေမှာအရက်ကြောင့်ကောင်းတဲ့ဟာဆိုတာလုံးဝမရှိပါဘူးအဲ့တော့တချို့ကပြောတာမှတ်ဉဏ်ကောင်းတယ်ဆိုတဲ့ဟာကျွန်တော်အဲ့ဒါလေးနည်းနည်းရှင်းပြချင်ပါတယ်ဟုတ်တယ်အရက်တောက်လို့ဒီမှန်ဉဏ်လေး short ကျွန်တော်ခေါ် short term memory ပေါ့เน
า
ะ
မချတဲ့ခင်ကဖြစ်ခဲ့တာပေါ့ဆရာเนา
ะဟုတ်ကဲ့ကျွန်တော်ကအမှတ်ဖြစ်ခဲ့တဲ့ဟာလေးတကူပြန်တွေးတာလို့ပြန်ခေါ်တာပေါ့เนาะအဲ့ဒါအဲ့ဒီကတော့ဖြန်ပြစားတဲ့ခါကျတော့အရက်တောက်တဲ့လူကနည်းနည်းလေးပုံမြန်တယ်အဲ့ဒါကြောင့်သူကဟောအရက်တောက်ရင်မှတ်ဉဏ်ပိုကောင်းတယ်ဒါပေမဲ့အရက်ကအဆိုးဆုံးအချက်ကဒီနေ့ထားပါတော့အရက်တောက်နေတဲ့အချိန်မှာအဲ့ဒါဒါမှမဟုတ်နောက်နေ့ကျတော့ဘာလို့တောက်ခဲ့လဲဘာတွေပြောခဲ့အမှတ်မိတော့ဆိုတော့တို့ကဒီ long term memory ကိုကြာတော့တို့လုံးဝဟိုမကောင်းစေဘူး long term memory ကိုတို့ဒီ formation လုပ်တဲ့နေရာပေါ့နော်ဒါကြောင့်မို့လို့ဒီအရေးကြောင့်မို့လို့ဒီမှတ်ဉာဏ်ကောင်းနေဆိုတော့ဒီခဏလေး short term memory ကိုပြန်ပြီးတော့ပြန်ခေါ်တာတော့ပဲကောင်းပြီးတော့ဒီဥမာဦးဒီနေ့ပြောခဲ့တဲ့ဟာလေးကိုပဲနောက်10မိနစ်နေတော့ပြန်ခေါ်တာလေးတော့ပြန်ပြီးတော့စဉ်းစားတော့ပြန်ပြောတော့ကောင်းတယ်ပေါ့ဒါပေမဲ့ဒီlong term memory အတွက် new memory အတွက်ကတော့အရက်ကလုံးဝအကျိုးမရှိပါဘူး။ဒါကြောင့်မို့လို့အရက်တောက်တဲ့လူတွေကကြာတော့ဒီ dementia ဆိုတဲ့ရောဂါတော့ဖြစ်လာကြတာပေါ့
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့အုံနောက်ကိုဘယ်လိုပဲပုံထိခိုက်သွားစေတာလဲဆရာ
။အုံနောက်ကတော့အဓိကတော့ memory cells တွေကိုသူကအကုန်လုံး brain မှာရှိတဲ့ memory cells ကျွန်တော်ဒီ hippocampal area ပေါ့နော်။အဲ့ဒါတွေကိုသူကဒီ function ကိုခေါင်းခေါင်းမလုံးမလုံးနိုင်အောင်လုပ်တဲ့အခါကြောင့်မို့ဒါကြောင့်မို့လို့ပြီးတော့နောက်တစ်ခုကကျွန်တော်ဒီ gas scan တော့ရိုက်တဲ့အခါကြောင့်ဒီ brain ရဲ့ကျွန်တော်ခေါ်တာတော့ shrinkage ပေါ့ဒီကျုံတာအစားပို့ပြီးတော့မြန်စေတာပေါ့ဒါမှမဟုတ်လူကြီးတွေမပြောနဲ့ရေလူငယ်တွေမှာတော့ရက်တောက်တဲ့လူတွေနဲ့ရက်မတောက်လူတွေကိုဒီ brain scan လုပ်ကြည့်တဲ့အခါကျတော့ရက်တောက်တဲ့လူတွေရဲ့ brain ကပို့ပြီးတော့သေးသေးနေတာပေါ့ဒီ brain က cell တွေကကျုံသွားပြီးတဲ့အခါကျတော့ဒီမှတ်ဉာဏ် cell တွေကအလုပ်ကောင်းမလုပ်တတ်ဘူးပေါ့
ဟုတ်ကဲ့ဆရာဒီနေရာမှာအုံနောက်ပြင်ပေါ့နော်တခြားအဓိကထိခိုက်နိုင်စေတာတွေရောဆရာ
ရက်ကြောင့်ဒီကိုယ်လုံးမှာဆိုအကုန်လုံးထိခိုက်စေတယ်ကျောက်ကကိုလည်းထိခိုက်နိုင်တယ်ဒီအသေးကိုထိခိုက်တဲ့လူတိုင်းတော်တော်သိကြပါတယ်ဒီအရက်ကြောင့်မလို့အသေးကင်ဆာဖြစ်တာတို့ဒီအသေးကျုံတာပေါ့ cirrhosis you know ဖြစ်တာတို့ဂျင်းချောက်ခက်လည်းထိတယ်အနှလုံးရောဂါလည်းဖြစ်စေနိုင်တယ်သွေးကိုလည်းတိုးစေတယ်အဲ့တော့တချို့ကသိကြတာအရက်ကြောင့်မလို့သွေးကျတယ်ဆိုတော့ဟုတ်တယ်အရက်ချင်းတောက်တဲ့ချိန်မှာတော့သွေးပေါင်ချိန်ကနည်းနည်းချင်းချင်းကျတော့ကျတယ်ဒါမလို့ဒီသွေးအရန်တိုးနေတဲ့လူတွေချက်ချင်းသွေးပေါင်ခြင်းကိုခြားခြင်းရတော့တခြားဆေးလည်းမရှိဘူးဆိုတော့အရက်ချက်ချင်းတိုက်လိုက်ရင်တော့အဲ့ချိန်မှာတော့အဲ့သွေးပေါင်ခြင်းကကျသွားတယ်ပေါ့เนาะဒီ up to ဆိုတာ12နာရီအထိပေါ့ဒါပေမဲ့အဲ့ဒါပြည့်ရင်တစ်ချိန်နဲ့သွေးကပြန်တိုးလာအောင်ဒါမလို့ပုံမှန်ရက်တောက်တဲ့လူတွေမှာသူတို့ကြမှာသွေးရောဂါပါဖြစ်လာတတ်တာပေါ့ဆိုတော့အရက်တောက်တဲ့ကြောင့်မလို့သွေးရောဂါမကဘူးဒီကျွန်တော်ခေါ် cardiomyopathy ပေါ့သူကအရက်ကဒီနှလုံးကြွက်သားတွေကိုပါထိခိုက်တဲ့အကြောင်းမလို့နှလုံးဒီ heart failure ပေါ့နော်နှလုံးအလုံးမလုံးတော့တဲ့နှလုံး heart failure တို့ hypertension တို့အဲဒီဖြစ်စေတာအပြင်ဆိုနောက်ဆုံးကြတော့ blood pressure အရင်တိုးတဲ့ခါကြတော့ကျွန်တော်ဒီ stroke ပေါ့လေထွက်တာပါဖြစ်စေနိုင်တာပေါ့ဒါကနှလုံးနဲ့ပတ်သက်ပြီးမကောင်းတာ
ဟုတ်ကဲ့ဆရာနောက်ထပ်ရောထိခိုက်စေနိုင်တာတွေရှိသေးလားဆရာ
အဆုံးမှာဆိုလဲဒီအဆုတ်ပွားတဲ့ယောဂါကိုဖြစ်စေတယ်ကြောက်ကမှလည်း kidney failure ကိုဖြစ်စေတယ်နောက်တစ်ခုကရက်တောက်တဲ့ကြောင့်မလို့စီဂျိုလည်းဖြစ်စေတတ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီအရက်ကဒီ insulin hormone ကိုသွားပြီးစန့်ကျင်တဲ့အတွက်ကြောင့်မလို့ဒီခန္ဓာကိုယ်မှာ insulin ကဤမှန်သို့ကျွန်တော်ဒီပုံမှန်ထုတ်နေတာတော့မှသူရဲ့ဒီ body ကအဲ့ insulin hormone ကိုတောင်းကောင်းပြန်မတုံ့ပြန်တဲ့အတွက်ကြောင့်မလို့အဲ့မှာစီဂျိုဖြစ်တယ်။နောက်တစ်ခုကအရက်ကိုယ်တိုင်ကသူကစပိုင်း high carbohydrate ပေါ့နော်ဒီကဆီဓာတ်တွေအများများတဲ့အကြောင်းမလို့ဒီပိုကခန္ဓာကိုယ်ကပို့ပြီးတော့ချို့ဒီ insulin ကပို့လွတ်လွတ်ရတဲ့သဘောမျိုးပေါ့အရက်တောက်တဲ့လူတွေอ่ะအဲ့တော့အရက်ကြောင့်မဟုတ်လို့လဲစီဂျိုဖြစ်နိုင်တယ်ဆိုတော့စီဒီမှာကြောင့်အရေပြားမှာတော့မှဒီ psoriasis ဆိုအရေပြားဒီကျုံတာတို့အဲ့ဒါတွေပါဖြစ်နေတယ်ဆိုတော့ကျွန်တော်အနေနဲ့ကြည့်လိုက်တော့ဒီကိုယ်လုံးမှာကြည့်ရတော့အရက်ကြောင့်ကောင်းတဲ့ဟာကိုပြောပါဆိုကျွန်တော်တကယ်ပြောက်ကြောင်မရှိပါဘူးအကုန်လုံးကဆိုးတာကြီးပဲကင်ဆာဆိုရင်လည်းကျွန်တော်ပြောဆိုပါဒီအစဒီပစာကဖြစ်တဲ့ပစာထဲမှာကင်ဆာအစာဖြုန်ကင်ဆာလေးဖြုန်ကင်ဆာ ဒီ you know ကိုလုံးဒီဥမာကြီးကန်ဆာ you know even ဒီခေါ်ခေါ်မလဲဒီ breast cancer ပေါ့နော
်ဟုတ်ကဲ့ရင်သားကင်ဆာပေါ့နော်ဆရာ
ရင်သားကင်ဆာပါဖြစ်စေတတ်တယ်ဆရာရင်တော့ကျွန်တော်မသိခဲ့ဘူးရင်သားကင်ဆာဖြစ်တတ်တယ်လို့ဒီဥမာကြီးကင်ဆာဖြစ်တယ်ဆိုတော့သိမချင်းမရှာဘူးတော့အကောင်လုံးကကျွန်တော်ဒီဆရာမွန်ကြီးတော့အကောင်လုံးကလက်ခံကြပါပြီဒီကင်ဆာတော်တော်များဖြစ်စေနိုင်တယ်ဆိုတဲ့အကြောင်းတော့လို့ဒါကြောင့်မလို့အကျဉ်းချောင်းကောင်းတာထောက်ပြပါစေတကယ် scientific data နဲ့ကြည့်တခုမှမရှိပါ
ဘူးဟုတ်ကဲ့ဆရာအဲ့တော့ဆရာကုနာပြောတဲ့တခုစီကိုကျွန်တော်ပြန်ကောက်ရရင်အဆုတ်ပွားတာဖြစ်ပုံဖြစ်နေလေကိုရှင်းပြလို့ရလားဆရာ
ဟုတ်ကဲ့ဒီအဆုတ်ပွားတာဖြစ်တယ်ဆိုတာစိတ်ဝင်စားစရာအရင်ကောင်းပါလေဒီအဆုတ်တဲမှာကျွန်တော်တို့ပုံမှန်ကျွန်တော်တို့အဆုတ်တဲမှာဒီပုံမှန်အနေနဲ့ဒီ enzyme တစ်ခုရှိရပါဘူးဒီအဆုတ်ကိုအဲ့အဆုတ်ပွားယောဂမဖြစ်အောင်ကာကွယ်နေတဲ့ enzyme တစ်ခုပေါ့ရှိတာပေါ့နော်အဲ့ဒီ enzyme ကိုယ်တိုင်ကဒီအရက်ကအဲ့ enzyme ကိုထိခဲ့တဲ့ထိစေတဲ့ကြောင့်မလို့ဒီပုံမှန်ကာကွယ်နေတဲ့ enzyme ကရန်နေသွားတဲ့အတွက်ကြောင့်မလို့ဒီအဆုတ်ပွားတဲ့ယောဂကိုဖြစ်စေနိုင်တာပေါ့အဲ့ဒီ enzyme နာမည်ကတော့ glutathione ပေါ့နော်ဒီလိုပုံမှန် GLUTATHONE အဲ့ glutathione enzyme ကကျွန်တော်တို့ပုံမှန်ကိုဒီကျွန်တော်တို့ရဲ့အဆုတ်ကိုဆိုတာဒီ smoke ပေါ့နော်ဒီအငွေ့တွေ process တောက်တဲ့အငွေ့တွေအပြင်ကလေထဲမှာရှိတဲ့အငွေ့တွေကိုသူကကာကွယ်ထားတဲ့ဟာပေါ့အဲ့တော့ဒီရက်တောက်ခြင်းအပြင်အဲ့ glutathione level ကညော့သွားတဲ့ကြောင့်မလို့ဒီအဆုတ်ကိုမကာကွယ်နိုင်တဲ့အတွက်ကြောင့်မလို့အဆုတ်ပွားတယ်ကျွန်တော်ဒီမှာ emphysema ပေါ့အဆုတ်ပွားတဲ့ယောဂဖြစ်စေတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ